မြန်မာဆွေရဘက်ကစီရေးအရာဖိအားပေးရင်တနိုင်ငံလုံးအပြစ်ခတ်ရက်စည်ရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ KIO ကချင်လူမျိုးရေးခေါင်းဆောင်ဗိုလ်ချုပ်ခွန်မော်ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ပြီးတော့ကချင်မိသားစုတွေနဲ့စနေနေ့ကတွေ့ဆုံတဲ့အခါမှာကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အစိုးရနဲ့ကချင်စစ်တပ်ကြားတိုက်ပွဲတွေနဲ့ပတ်သက်လို့ဗိုလ်ချုပ်ခွန်မော်ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။အသေးစိတ်ကိုမိုင်အချင်းနဲ့ကတင်ပြပေးမှာပါ။
ဟုတ်ကဲ့ပါအမေရိကန်ပြည်ထောင်စုကို10ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့ KIO ကချင်လူမျိုးရေးဖွဲ့ကောက်ဆောင်ဗိုလ်ချုပ်ကွန်မော်ဟာအမေရိကန်ပြည်ထောင်စုရောက်ကချင်မိသားစုတွေကချင်အဖွဲ့အစည်းတွေနဲ့တွေ့ဆုံရမှာကချင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်ကိုနှောက်နှေးစေတဲ့အပြင်စီရေးရဖိအားပေးတာမျိုး KIO ကလက်ခံမှာမဟုတ်ဘူးလို့ပြောသွားပါတယ်
တိုက်ပွဲတွေဆက်ဖြစ်ဖြစ်တိုက်ပွဲတွေကိုရှော့ချမယ်လို့ပြောတယ်သို့တော်လည်းပဲတိုက်ပွဲတွေဆက်ဖြစ်ဖြစ်နေတယ်ဒါကဘာကိုပြကြလဲလို့ကျွန်တော်တုံ့တက်ကြည့်တဲ့အခါမှာအပြန်အလှန်ကြည့်ကိုဘယ်သူကတာဝန်ယူမလဲဆိုတဲ့အချက်ဖြစ်ပါတယ်။ဒုတိယအချက်ကတစ်ဖက်နဲ့တစ်ဖက်ဟိုတုံ့အပ်ပြီးတဲ့ဖိအားပြီးတဲ့သဘောမျိုးတွေပါပါတယ်။ဒီထိုးစစ်ကိုလည်းလည်းလောက်ကရင်တော့ဒီတအားလုံးဖွဲ့နေတဲ့ KIO ဖက်ကအလွယ်တကူများလက်မထိုးဘူးလားဆိုတဲ့အပိုင်းလည်းပါပါတယ်။ဒါကြောင့်ခုနကကျွန်တော်ပြောတာကျွန်တော်တို့က NCA အတွက်စူးစမ်းနေတဲ့အချိန်ဖြစ်တဲ့အခါမှာဒီလိုမလုပ်ပါနဲ့။စီရပြပြပြရင်ကျွန်တော်ကလည်းမထိုးမှာမဟုတ်ဘူးလို့ပြောရတဲ့အနေအထားဖြစ်ပါလေ
အပြစ်ခက်ရဆဲရေးအတွက်တိုင်းရင်းသားအဖွဲ့အစည်းအသီးသီးကစ조사ခဲ့ကြတာဟာ၃နှစ်ကျော်ကြာမြင့်လာပြီလို့လဲဆိုပါတယ်ဆက်လက်ပြီးတော့2015ရွေးကောက်ပွဲအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကအဆင်သင့်မဖြစ်သေးဘူးလို့ဗိုလ်ချုပ်ကမော်ကပြောသွားပါတယ
်2015ရွေးကောက်ပွဲကိုကျွန်တော်ကနိုင်ငံအတွက်ဆောင်ရွက်နေတဲ့ရွေးကောက်ပွဲတစ်ခုအနေနဲ့မြင်တော့လည်းပဲကျွန်တော်တိုင်းရင်းသားများဘက်ကတော့ပါဝင်မှုအဆင်သင့်မရှိသေးဘူးလို့မြင်တယ်ပါပြလို့လဲဆိုတော့ဂျေကော့ပွဲစနစ်ပုံစံကအစကျွန်တော်ကအများကြီးဆွေးနွေးဖို့လိုတယ်လို့မြင်တယ်တို့တော့လည်းပဲဒီမိုကရေစီအရပ်သွားနေတဲ့လမ်းကြောင်းတစ်ခုလုံးအပေါ်မှာအကောင်းမြင်တော့လည်းပဲတခုချင်းအလိုက်ဒီပေါ်ဆောင်မှုမှာကတော့ကျွန်တော်တို့အားမရပါဘူး2015ရဲ့နောက်ပိုင်းမှာဘာတွေဖြစ်လာမလဲလို့ကျွန်တော်တခါတည်းစဉ်းစားကြည့်တဲ့အခါမှာ2015ဂျေကော့ပွဲပြီးလို့ရှိရင်အခြေခံဥပဒေပြင်ဆင်ရေးကိုအစိုးရကဘယ်လိုပုံစံလုပ်မလဲတကယ်တော့အခြေခံဥပဒေပြင်ဆင်ရေးဟာနိုင်ငံရဲ့အသက်သွေးကြောဖြစ်တယ်။တကယ်လို့ဒါဒီအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့ဘယ်သူမှမပါဘဲနဲ့အစိုးရကတိုင်းသားတွေအားလုံးလက်ခံနိုင်တဲ့ပုံစံမျိုးနဲ့ပြင်ဆင်လို့ရှိရင်ကျွန်တော်တို့ကိုလက်မထိုးခိုင်းစရာတော့မလိုပါဘူး
။ဖွဲ့စည်းပုံအခြေခံဥပဒေကိုတကယ်ပဲပြင်ဆင်ရေးလုပ်မလား၊လွှတ်တော်ကပြင်နာကိုအစိုးရနဲ့စစ်တပ်ကလိုက်နာမလားစတဲ့အခြေအနေတွေကို KIO ကစောင့်ကြည့်နေစေရှိသေးတယ်လို့လည်းဆိုပါတယ်။ဗိုလ်ချုပ်ကွမ်မော်ဦးဆောင်တဲ့ကချင်ကိုယ်စားလှယ်ဖွဲ့ဟာဧပြီလ18ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mr. Nambiya နဲ့တွေ့ဆုံရမှာလေကချင်ပြည်နယ်တွင်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အလေးထားဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်ကမော်ကကချင်မိသားစုတွေနဲ့တွေ့ဆုံပွဲမှာပြောပြခဲ့ပါတယ်။
ကျွန်တော်ရဲ့အရေးများကိုပြောတဲ့အခါမှာတနင်္ဂနွေပြစ်ခတ်ရဆေးရေးကိုအာမခံချက်ရှိရှိနဲ့ဆောင်ရွက်နိုင်ဖို့မျှော်လင့်တာဖြစ်ပါတယ်။ဒီလိုအကျိုးတရားမှုရှိအောင်လည်းကျွန်တော်တို့ကပုံပွင့်လင်းလင်းပဲဒီမှာရှိတဲ့အစိုးရပုဂ္ဂိုလ်များနဲ့အခြားသောတည်တည်တဲ့သူများကိုကျွန်တော်ကပြောပါတယ်ဘယ်လိုအကျိုးတရားမှုရှိမလဲလို့စဉ်းစားတဲ့အခါမှာကျွန်တော်တို့ဖြစ်စေချင်တာကဒီတနိုင်ငံလုံးပြစ်ခတ်ရစေးကိုအမှတ်ခံချက်ရှိရှိနဲ့ခိုင်မာမှုရှိရှိကျွန်တော်တို့ချုပ်ဆိုဖို့ဖြစ်တယ်ဒုတိယအချက်ကတော့စာချုပ်ချုပ်ပြီးရင်ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲများကိုအတိတ်ပဲရှိတော့နော်ဟိုတာမန်ဆွေးနွေးတာမျိုးမဟုတ်ဘူးလေတကယ်အတိတ်ပဲရှိတဲ့နိုင်ငံရေးအဖြစ်ရှာနိုင်တဲ့နိုင်ငံဆွေးနွေးမှုများဖြစ်ဖို့အတွက်ဒါအထောက်အကူရနိုင်မယ်လို့မျှော်လင့်တာဖြစ်တယ
်ဒါအပြင်အမေရိကန်ပြည်ထောင်စုခီးစဉ်တွင်အမေရိကန်နိုင်ငံသားရေးဌာနအပါအဝင်ဝါရှင်တန် DC မြို့တော်ကနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာလဲတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြန်မဖြစ်ဖို့အတွက်နှစ်ဖက်စောင့်ကြည့်ရေးအဖွဲ့ဖွဲ့စည်းတဲ့အခါမှာနိုင်ငံတကာအတိုင်းဝိုင်းကပါဝင်ကူညီဖို့လိုအပ်နေတဲ့အကြောင်းတင်ပြခဲ့တယ်လို့လည်းဗိုလ်ချုပ်ကော်မော်ကပြောသွားပါတယ်ရှင်